ရှင်များခင်ဗျာပထမကဘာစကြီးပြီးတဲ့နောက်မကြမီလူတန်းဆယ်ကနန်းချီသေဆုံးခဲ့တဲ့တုတ်ကွေးယောဂါပိုးရဲ့ဗီဇအနေထားကိုသိပ္ပံပညာရှင်တွေဖော်ထုတ်နိုင်ပြီဖြစ်ပါတယ်ဒီသုတေသနလုပ်ငန်းကသမိုင်းအရစူးစမ်းမှုပြသမှုပဲဒီကြောက်စရာကောင်းတဲ့ဗိုင်းရပ်စ်ပိုးရဲ့အစ္စဒါတန်တန်ကိုဖောက်ထွင်းမြင်နိုင်တဲ့အတွက်ပိုမိုကောင်းမွန်တဲ့တုတ်ကွေးယောဂါကာကွယ်ဆေးဖော်ဆက်ရမှာပါအထောက်အကူပြုခဲ့ပါတယ်အခုဆိုရင်ကျင့်တဲ့တုတ်ကွေးယောဂါကနေလူတွေကိုကူးဆက်လာမှစိုးရိမ်နေရတဲ့အချိန်မှာဒီသုတေသနလုပ်ငန်းအဖို့တန်းလာပါတယ
်ပထမကဘာစစ်ကြီးကြီးသားကဖြစ်ပွားခဲ့တဲ့တုတ်ကွေးယောဂါဟာ20ရာစုနှစ်မှာအကြီးမားဆုံးဖြစ်ပါတယ်1918ခုနှစ်နဲ့1919ခုနှစ်မှာတုတ်ကွေးယောဂါကြောင့်ပြေဆုံးသူတွေဟာတန်း20ကနေတန်း50ကျားမှရှိပါတယ်စစ်ကြီးမှာပြေဆုံးသူတွေကတောင်းများပြပါတယ်
အမေရိကန်ဆိုရရဲ့ယောဂါရှာဖွေရေးဌာနဖြစ်တဲ့ယောဂါထိန်းချုပ်ရေးဌာနအကြီးအကဲဂျူလီကာဗာဒင်ကယောဂါအဖြစ်အများဆုံးဟာအသက်20နဲ့40ကျားလူငယ်တွေဖြစ်ကြကြောင်းပြောပါတယ
် The 1918 influenza A virus that caused such global disease
1918ခုနှစ်မှာဖြစ်ပွားခဲ့တဲ့တုတ်ကွေးယောဂါဟာတကမ္ဘာလုံးအလင်းအမြန်ပြန့်နှံ့သွားပါတယ်အထူးသဖြင့်ကျန်းမာသန်ဆွမ်းတဲ့လူငယ်တွေယောဂါအဖြစ်များပါတယ်ယောဂါပိုးဟာစံချိန်တင်လောက်တဲ့နှုံးနဲ့တကဘာလုံးကြက်နှံသွားခဲ့ပါတယ်လို့ဂျူလီကပြောပြပါတယ်
။အဲ့ဒီယောဂါပိုးရဲ့ဗီဇအခြေခံကိုဆုံးဖြတ်နိုင်ဖို့အမေရိကန်ဆိုရနဲ့ပုဂ္ဂလိကသိပ္ပံပညာရှင်တွေက10နှစ်ကြာတဲ့လုပ်ငန်းကိုဆောင်ရွက်ခဲ့ကြပါတယ်။ယောဂါထိန်းချုပ်ရေးဌာနမှာရှိတဲ့အလွန်လုံးကျုံစိတ်ချရတဲ့ဓာတ်ခွဲကမ်းထဲမှာယောဂါပိုးကိုပြန်လည်မွေးမြူရပါတယ်။အဲ့ဒီလိုယောဂါပိုးကိုပြန်လည်မွေးမြူရမှာတက်ရှိတစ်ခုရဲ့ဗီဇရှင်မျိုးတွေကအပိုင်းစာကလေးတွေကိုစုပေါင်းယူရတာဖြစ်ပါတယ
်။လက်နက်ကင်တံများရဲ့ယောဂါရှာဖွေရေးဌာနကသူတည်သည့် Jeffrey Taubman Barker ကလွန်ခဲ့တဲ့89နှစ်ကခွဲစိတ်ကြည့်ပြီးထိမ့်သိမ်းထားတဲ့ယောဂါရှင်ရဲ့အဆုတ်တ िश ူးအမြင်တွေကနေဗီဇအစအနတွေကိုစုဆောင်းရတာဖြစ်တဲ့အကြောင်းကိစ္စတစ်ခုမှာဆိုရင်အလာစကာကရေခဲတွေထဲမှာမြုပ်နှံထားတဲ့အလောင်းကနေဗီဇအစအနတွေရှာဖွေရတာဖြစ်ကြောင်းပြောပါတယ်
Because influenza viruses were not known to exist in 1918, there were no isolates made of this strain of the virus, and so there was actually no way
for scientists to study it.
This virus was spread cell class တွေတဲ့ထည့်ပေးပြီးစမ်းသပ်ခဲ့ပါလေ။အဲဒီလိုထည့်ရမှာတခြားတုတ်ကွေးပိုးတွေကဗီဇကိုအစားထိုးခြင်းအပြင် virus ပိုးရဲ့အာနိသင်လျော့ပါသွားအောင်လုပ်နိုင်တာတွေ့ရပါလေ
။အပတ်စဉ် channel တွေဖြစ်ကြတဲ့ science နဲ့ nature မှာသူတို့ရဲ့သုတေသနလုပ်ငန်းကိုပုံနှိပ်ဖော်ပြရမှာ1918ခုနှစ်က virus ပိုးဟာလူတွေမှာတွေ့ရတဲ့ virus ပိုးနဲ့ကြက်ငှက်တွေမှာတွေ့ရတဲ့ virus ပိုးတွေနဲ့ပိုပြီးတူနေတာတွေ့ရကြောင်းရေးသားထားပါလေ။အခုအာရှမှာကြက်နှံ့နေတဲ့ကြက်ငှက်တုတ်ကွေးပိုးအမျိုးအနွယ်အတော်များများနဲ့တူနေပြီးကြက်နှံ့မှုမြန်ဆန်တာလဲတွေးရှိရကြောင်းဖော်ပြထားပါတယ်
။ဒါဟာဘာကိုပြသလဲဆိုရင်ကြက်ငှက်တုတ်ကွေးပိုးဟာလူတွေကျင်ပါနေတဲ့ပိုးမျိုးနဲ့မပေါင်းမဲနဲ့လူတွေကိုကူးစက်ပြီးဒုက္ခပေးနိုင်တာဖြစ်ပါလေ။တချို့ကျွမ်းကျင်သူတွေကလူတွေကိုကူးစက်ပြီးထိထိရောက်ရောက်ဒုက္ခပေးနိုင်မှုတခြားလူတုတ်ကွေးပိုးတွေနဲ့ပေါင်းဆက်ရမယ်လို့ဆိုကြပါလေ။
We now think that the 1918 virus was an entirely avian-like virus that adapted.
1918ခုနှစ်ကတုတ်ကွေးယောဂါပိုးဟာကြက်ငှက်တုတ်ကွေးယောဂါပိုးကနေလူတွေကိုကူးစက်လာတာဖြစ်တယ်လို့ကျွန်တော်တို့အခုတွေးမိပါတယ်။ဒါဟာ1958ခုနှစ်ကဖြစ်ပွားခဲ့တဲ့အာရှတုတ်ကွေးနဲ့1968ခုနှစ်ကဖြစ်ပွားခဲ့တဲ့ဟောင်ကောင်တုတ်ကွေးနဲ့အခြေအနေမတူပါဘူး။အဲ့ဒီတုတ်ကွေးတွေဟာလူတုတ်ကွေးတွေနဲ့ကြက်ငှက်တုတ်ကွေးတွေရောစပ်သွားတာဖြစ်ပါတယ်။ဒါကြောင့်ကမ္ဘာယောဂါကတ်ကြီးတွေဖြစ်ပွားတာဟာပိုးတစ်မျိုးတည်းကြောင့်မဟုတ်ဘူးလို့ယူဆရပါတယ်။ဒီချက်ဟာအလွန်အရေးကြီးပါတယ
်။ H5N1 လို့ခေါ်တဲ့အခုအာရှကကြက်ငှက်တုတ်ကွေးဟာတခြားဗိုင်းရပ်စ်ပိုးတွေနဲ့တွဲပြီးလူတွေကိုဒုက္ခပေးတဲ့တုတ်ကွေးပိုးဖြစ်လာနိုင်ပါတယ်လို့လည်းမစ္စတာတောင်ဘန်ဘာဂါကပြောပါတယ်
။ဥတည်သီတွေဟာလူတွေကိုကူးစက်နိုင်တဲ့ဗိုင်းရပ်စ်ပိုးတွေနဲ့ရောစပ်နိုင်တဲ့ဗိုင်းရပ်စ်ပိုးအနွယ်တွေကိုတွဲရှိနိုင်ရင်လူတွေကိုဒုက္ခပေးမဲ့ကြက်ငှက်တုတ်ကွေးပိုးတွေရဲ့ molecules စရင်ကိုပြုစုနိုင်မှာဖြစ်ပါတယ်လို့ Mr. တောင်ပင်ဘာဂါကပြောပါတယ်။ဒေါက်တာဂါဗာဒင်းကလည်းအဲ့ဒီသုတေသနလုပ်ငန်းကြောင့် molecule တွေကို ချိန်ရွယ်တဲ့ဆေးဝါးကုသနည်းတွေကိုကြားသိနိုင်မှဖြစ်ကြောင်းပြောကြားပါတယ်ခင်ဗျာ။